ရခိုင်ပြည်နယ်ထဲမှာတောက်တံတွေကရဲတွေနဲ့ဒေသရင်းကမွတ်စလင်တွေကြားအဓိကယုံတွေဖြစ်ပွားရမှာရဲတွေရဲ့ပစ်ခတ်မှုကြောင့်ရိုဟင်ဂျာမွတ်စလင်9ဦးဒဏ်ရာရခဲ့တယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်တအူးကြောင့်မွတ်စလင်တအူးရေနစ်ပြီးသေဆုံးခဲ့ရတယ်ဆိုတဲ့ပြောစကားတွေနဲ့ပတ်သက်ပြီးစစ်တွေမှာရှိတဲ့အုံတော်ရွာကရဲစခန်းကိုရာနဲ့ချီတဲ့ရိုဟင်ဂျာတွေကဝင်ရောက်ဖျက်ဆီးမိတင်ရှို့ခဲ့တဲ့အတွက်မွတ်စလင်၄ဦးကိုဖမ်းဆီးခဲ့တယ်လို့ရဲတွေကပြောပါတယ်။အိုရင်ရွှေပြောင်းနေထိုင်နေရတဲ့ရိုဟင်ဂျာအများစုဟာဘောဓုပဒုက္ခတဲ့စခန်းမှာလဲဝင်ရောက်တိုက်ခိုက်တာခံခဲ့ရတယ်လို့ရဲတွေကပြောပါတယ်။ရခိုင်ပြည်နယ်တည်င်းနယ်ပြန်ကြားရေးဌာနအကြီးအကဲဦးဝင်းမြိုင်ကတော့အခုခါမှာအခြေအနေတွေဟာပြန်ပြီးတည်ငြိမ်လာနေပြီလို့ဆိုပါတယ်
။ဘလို့စေတော့တာကိုရဲရောလူငင်းဝင်ကြီးရနေပြီးတော့အဲ့မဲ့ဟိုလုံလောက်တဲ့အရင်နဲ့တော့ထပ်ပြီးပြေးထားပြီးပါတယ
်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်Thomas Ohe Kentana ဟာအခုချိန်မှာမြန်မာနိုင်ငံကို10ကြာခီရောက်နေပြီဖြစ်ပြီးရခိုင်ပြည်နယ်ကိုပါလာရောက်ဖို့စီစဉ်ထားချိန်မှာအခုလိုအခင်းဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နှစ်တုန်းကဒေသခံဗုဒ္ဓဘာသာရခိုင်တွေနဲ့ရိုဟင်ဂျာတွေကြားဖြစ်ပွားတဲ့အဓိကယုံတွေကြောင့်လူပေါင်း200လောက်သေဆုံးပြီးထောင်တောင်းချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်